မေရိကန်သမ္မတရွေးကောက်ပွဲမှာဒေါ်နာထရမ့်အနိုင်ရတာကိုကဘာတလွားလက်ရဇွန်းနိုင်ငံရေးသမားတွေကကြိုးဆိုခဲ့ကြပါတယ်ကြိုးဆိုသူအများဆုံးရှိတဲ့ဥရောပမှာဆိုရင်လာမယ့်ရွေးကောက်ပွဲတွေကြရင်လက်ရှိအာဏာရပါတီတွေအဖို့အကြီးအကျယ်တုံ့လောက်စရာဖြစ်လာနိုင်ပါတယ်ဒီဇင်ဘာ၄ရက်နေ့မှာရွေးကောက်ပွဲကျင်းပဖို့ရှိတဲ့ဩစတြေးလျနိုင်ငံမှာဆိုရင်မဲဆန္ဒရှင်တွေဟာဒုတိယကမ္ဘာစစ်ကြေးစပြီးပထမအဦးဆုံးအကြိမ်ဖြစ်လက်ရဇွန်းဝါဒီတူကိုနိုင်ငံခေါင်းဆောင်ဖြစ်တင်မြောက်ဖို့ဦးတည်နေကြပါတယ် VOA သတင်းတော် Henry Richwell ပြပို့ထားတဲ့သတင်းလွှာကိုဦးကျော်စန္ဒာတင်ပြပေးပါမယ်ရှင
်လက်ရဇွန်းသမ္မတလောင်း Norbert Hofer ဟာကမ္ဘာတဝန်းအစဉ်ရလာနေတဲ့အစဉ်အလာမဟုတ်သော populism ခေါ်တဲ့လူများကြိုက်ယူဆကိုအမိပြုပြီးဒီဇင်ဘာ၄ရက်မှာကျင်းပလာမယ့် Austria သမ္မတရွေးကောက်ပွဲမှာအနိုင်ရဖို့မျှော်လင့်နေသူပါ
Dort, wo sich die Eliten von den Wählern entfernen, werden die Eliten abgewählt. Und
da hat ja, so war ich mir ganz klar, ja, ich hoffe, Donald Trump hat mehr als ein Problem mit dem Munayubi. Nein, nein, je, ich hätte es nicht. Mehr als ein Problem mit dem Kinkwalili, mehr als ein Problem mit dem Nilili, wie ich habe es nicht mehr. Hoffe, ja, leider so ein Freedom Party, ja, die ich habe es nicht mehr, die ich habe es nicht mehr, die ich habe es nicht mehr.သူရဲ့ဒီပြောကြောင်းပဲစစ်တမ်းကောက်ယူမှုတွေမှာသူရဲ့ပြိုင်ဘက် Green Party သမ္မတလောင်းတဲ့နှာတစ်ဖြာစာနေပါတယ်။လန်ဒန်တက္ကသိုလ်ဥရောပသမိုင်းပညာရှင် Andrea Memmoni ကလက်ရဇွန်းတွေဟာကမ္ဘာတဝန်းဆက်နွယ်နေတယ်လို့ဆိုပါတယ်
။ Politicians are playing with these fears. They are actually offering a new model of identification. And this model of
နိုင်ငံရေးသမားတွေဟာဒီဆိုရင်မှုတွေကိုကစားနေရတာပါ။သူတို့ဟာပုံစံတစ်တရက်ကိုဖန်တီးပြနေပါတယ်။အဲ့ဒါကတော့တကယ်မရှိဘူးခဲ့တဲ့ဟိုးရွှေပြည်ကြီးဆိုတဲ့စီကိုပြန်သွားနေတာဖြစ်ပါတယ်။ပြင်သစ်လက်ရဇွန်းအမျိုးသားတပ်ဦးပါတီခေါင်းဆောင် Marine Le Pen ကလည်းဥရောပသမဂ္ဂမပေါ်ပေါက်ခင်လွတ်လာသောကမ္ဘာ့ကုန်သွယ်ရေးခေတ်မတိုင်မီကာလစီနောက်ပြန်လှည့်သွားမယ်လို့ကတိပေးထားပါတယ်။ Britain နိုင်ငံဥရောပသမဂ္ဂကခွဲထွက်သွားတာ Donald Trump အောင်ပွဲရလာတာတို့ဟာသူ့အတွက်အရှင်ရစီတယ်လို့ဆိုပါတယ
်။ Les peuples britanniques et américains ont fait fide ces campagnes d'infantilisation, ces campagnes de peur, je suis convaincu
que les Américains ont ကြောက်ရွံ့မှုကိုအခြေခံတဲ့အပေါ်စီးမဲဆွယ်မှုတွေကိုပြစ်ပယ်ခဲ့ကြပါပြီ။ပြင်သစ်လူထုကလည်းအလားတူလုပ်နိုင်လိမ့်မယ်လို့ကျွန်မယုံကြည်ပါတယ
်။ပြင်သစ်နိုင်ငံရဲ့နှစ်ကြိမ်ရှင်ပြိုင်ရတဲ့ရွေးကောက်ပွဲစနစ်မှာအခုအချိန်ထိတော့လက်ရဇွန်းပါတီဟာအနာနဲ့အလန်းဝေးနေသေးပါ။ဒါပေမဲ့2016မှာတော့ရခင်မဲပေးတဲ့ပုံစံကအခုခေတ်သစ်နိုင်ငံရဲ့အတွက်အဆုံးမဝင်တော့ဘူးလို့Memmoni ga sunsa pare
many people are feeling that maybe is worth voting for this protest movements because this vote might eventually count and this vote might eventually
ဒီကံကွက်လှူရှာမှုကိုမဲပေးရတာတန်တယ်လို့လူအများစုကယူဆကြပါတယ်ဘာကြောင့်လဲဆိုတော့နောက်ဆုံးတနေ့မှာဒီမဲတွေကပဲအရေးပါလာမယ်ဒီမဲတွေကအပြောင်းလဲဖန်တီလာနိုင်မယ်အနာကိုကင်လှုပ်လာနိုင်မှာမို့ဖြစ်ပါတယ်ဒီလက်ရဇွန်းဝါဒီဟာ Atlantic တစ်ဖက်မှာလည်းပဲမဟာမိတ်ရှိနေတယ်လို့ဆိုပါတယ်အဲ့ဒါကတော့သမ္မတပူတင်ပဲဖြစ်ပါတယ်လို့သုံးသပ်သူတွေကပြောကြပါတယ်ရုရှားဗဟိုဘဏ်ဟာ Marie Le Pen ကိုရွေးကောက်ပွဲမဲဆွယ်ဖို့အတွက်ဒေါ်လာသန်းပေါင်းများစွာထောက်ပံ့ထားတယ်လို့ဆိုပါတယ
် Putin is willing to fund all these far right movements because not they can only make pressure in the European Union context but I think that is also a matter
Putin ကဒီလက်ရဇွန်းလှူရှာမှုအလုံးကိုထောက်ခံဖို့ဆန္ဒရှိနေပါတယ်ဘာကြောင့်လဲဆိုတော့သူတို့ဟာဥရောပသမဂ္ဂနဲ့ပတ်သက်တဲ့ကိစ္စမှာဖိအားပေးနိုင်ုံသာမကအမျိုးသားရေးအစင်းအဖွဲ့တွေမှာစကားပြောတဲ့အခါမှာလည်းရုရှားအကြောင်းကိုထောက်ခံပြောကြားလာနိုင်တဲ့အတွက်ဖြစ်ပါလိမ့်မယ်။မော်စကိုအပေါ်ဂရုဏာသက်တဲ့သဘောထားဟာအီတလီနိုင်ငံရေးအတိုက်ခံတွေစီမှာလည်းပေါ်လွင်နေပါတယ်။မကြာခင်ပြုလုပ်လာမဲ့ဖွဲ့စည်းပုံအပြောင်းလဲဆန်ရဆန္ဒခိုင်ဝဲကြရင်လက်ရှိဝန်ကြီးချုပ်မက်တီယိုရန်ဇီဖြုတ်ချခံရမယ့်အခြေအနေရှိနေပါတယ်။ Netherlands နိုင်ငံမှာတော့လက်ရဇွန်း Freedom Party ဟာပါတီကောင်းဆောင် Great Wilders လူမျိုးရေးမုန်တီးလှုံ့ဆော်မှုနဲ့ဆွဲဆူခံရသည့်တိုင်အောင်2019ရွေးကောက်ပွဲအကျိုးစစ်တမ်းကောက်ယူမှုတွေမှာစီတန်းကပြင်းနေပါတယ်။အခုလောလောဆယ်မှာကတော့ Austria ရွေးကောက်ပွဲကိုအလုံးကမျှော်လင့်ဆောင်စားနေကြပါတယ်။ဒီရွေးကောက်ပွဲရဲ့ရလဟာဥရောပရွေးကောက်ပွဲမြင်းလင်းကြီးရဲ့ရှေ့ပြေးဖြစ်လာနိုင်ကြောင်းပါတယ်ခင်ဗျာ။